မီဒီယာဖိနှိပ်မှုနဲ့ပတ်သက်ပြီးတော့မန္တလေးမှာသတင်းတောက်တွေစုပေါင်းဆန္ဒပြဖြစ်ခဲ့တဲ့အကြောင်းသိပြရစေရှင်
ကျွန်တော်ဒီမီဒီယာသမားတွေပေါ်မှာကြီးကြီးလေးပြည်နယ်ချမှတ်ထားတာတွေရှိတယ်နောက်တစ်ခုကအခုတရားစွဲဆိုထားတာတွေရှိတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးမီဒီယာဒါဖိနှိပ်တယ်ဆိုပြီးယူဆတဲ့အတွက်ကျွန်တော်တို့ဆန္ဒဖော်ထုတ်မှုတွေကိုပြုလုပ်ခဲ့တာပေါ့မီဒီယာဖိနှိပ်မှုတစ်ခုလုပ်တဲ့ဆိုတဲ့အခါမှာကျွန်တော်တို့ဘယ်လိုပြန်ပြီးတော့အရှင်ပြန်ယူမလဲပေါ့ကျွန်တော်တို့စဉ်းစားကြတယ်ရန်ကုန်မှာလည်းဒီလိုမျိုးဆန္ဒထုတ်ပေါ်တဲ့အတွက်ပုံမှန်ဆက်ရှင်နဲ့တရားစွဲခံရတာဖြစ်ပေါ်ခဲ့တယ်ပေါ့ကျွန်တော်ကလည်းမန္တလေးမှာကြီးကြီးလေးပြည်နယ်ချမှတ်ခြင်းကိုကျွန်တော်တို့ကျင့်နှံ့မှုမရှိဘူးဆိုတဲ့ဟာမျိုးနောက်မနောက်မှာပေါ့နော်ပြည်နယ်ကဟိုမျှတတဲ့ပြည်နယ်လိုမျိုးဟာမျိုးပဲချမှတ်တင်နေဆိုတဲ့အတွက်ကျွန်တော်ဆန္ဒဖော်ထုတ်မယ်ဆိုပြီးဒါအစည်းအဝေးလုပ်ပြီးအစည်းအဝေးဆုံးဖြတ်ချက်နဲ့လုပ်ကြတာပါပဲ
ဆန္ဒပြပွဲမှာဘလို့တောင်းဆိုချက်တွေတောင်းဆိုခဲ့ပါသလဲရှင
်ဒီ B9 မှာတော့ကျွန်တော်အချက်လက်တွေနဲ့ကျွန်တော်တောင်းဆိုရတယ်ဗျ Unity တရင်သမားတွေနဲ့ပတ်သက်ပြီးတော့ဒီထောင်နဲ့ဆယ်နှစ်ပြည်နယ်ချမှတ်ကတော့ပြည်နယ်နဲ့မြန်မာလုံးနဲ့ပေါ့နော်အဲ့ဒါတစ်ချက်နောက်ပြီးတော့တရင်သမားတွေဟိုဒီလုံချမ်းတဲ့ပြည်နယ်ချမှတ်တဲ့အပေါ်မှာပြန်လည်တုံ့သက်ပေးဖို့ပေါ့နော်နောက်တစ်ခုကတရင်သမားတွေကိုဖုံးမဆက်ရှိနဲ့တရားစွဲဆိုထားတာကိုလုံးဝကန့်ကွက်ရှုတ်ချတယ်နောက်တစ်ချက်ကတော့မီယာဖိနှိပ်မှုရပါ
အရင်တော့ရော Unity သတင်းကြော်နဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်မနေ့လေသတင်းတော့တွေဆန္ဒပြခဲ့ဘူးပါသလားရှင
် Unity ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆန္ဒမထုတ်ဖို့ဘူး Weekly 11နဲ့ပတ်သက်ပြီးတော့အဲဒီမှာမက္ခိုင်ထောင်နဲ့ချမှတ်ခံရမှုပေါ့နော်အဲဖြစ်ခဲ့တယ်အဲဒီတော့ကျွန်တော်မန်းလေးမှာထောင်မြောက်ကြည့်ပွဲဆိုပြီးကျွန်တော်လုပ်ခဲ့ပူရပ
ြဒီဆန္ဒပြပွဲမှာသတင်းတော့တွေကဘယ်လိုပုံစံမျိုးနဲ့ပြခဲ့တာပါလဲရှင
်ကျွန်တော်ကကြွေးကြော်တန်းနေနဲ့ဖြစ်ကြွေးတာမဟုတ်ဘူးကျွန်တော်ကဒီအတန်တိတ်တောင်းဆိုချက်တွေကို B9 နေကင်ထားတယ်ကျွန်တော် performance တွေပါတယ်ကျွန်တော်ကင်မရာတွေကိုရိုက်ခွဲတာမျိုးတွေပါတယ်ကျွန်တော်လက်တွေကိုတန်ကျိုးတွေနဲ့ထုတ်ထားပြီးကျွန်တော်ထိုင်နေတာပေါ့နော်အဲ့လိုကျွန်တော်အတန်တိတ်ဆန္ဒဖော်ထုတ်မှုကိုပြုလုပ်ခဲ့တာ
ဆန္ဒပြပွဲကိုဂျာနယ်တိုက်ဘလော့လောက်ကသတင်းတော့တွေလာရောက်ဆန္ဒပြကြတယ်ရှင်ခွင့်ပြုချက်နဲ့ပြတာလားရှင
်ကျွန်တော်တို့26ရက်နေ့မှာကျွန်တော်သွားတင်ပြီးတော့ကျွန်တော်ခွင့်ပြုရေးဒီနေ့20ရက်နေ့အကြောင်းကြားစာပို့ပြီးကျွန်တော်ဆန္ဒပြလိုက်အမန်နီမှာအခြေဆိုင်တဲ့ဂျာနယ်အားလုံးနှီးပါပါလို့ပြောလို့ရပါတယ်လူဦးရေနဲ့ဆိုရောက်40နှီးပါလောက်လာတယ်ကျွန်တော်တို့အရက်ဖက်လူဖွဲ့စည်းတွေလာကူညီတာတွေလက်ရှိတယ် FNI လာတယ်ဗမာနိုင်ငံလို့ဆိုင်ရာចောင်းသားများတက်မကလာတယ်သူတို့လာပြီးကူညီတယ်ကျွန်တော်တို့ရေကူးကန်းတာမျိုးတွေရေတိုက်တာမျိုးတွေဒါမျိုးတွေလာပြီးတော့ဖေးရနေပြီးတော့ဟိုအခြားဟိုစုပုံမှုတွေမဖြစ်အောင်တာစီပေးဖို့ဆိုတဲ့ဟာမျိုးတွေရေချက်တွေနဲ့ကျွန်တော်တို့ဝန်းရံတာမျိုးတွေရှိပါတယ်ဗျ
အခုလိုသတင်းတော့တွေစုပေါင်းပြီးတော့ဆန္ဒပြဖြစ်ဖို့ဖြစ်ပေါ်လာတဲ့အကြောင်းနဲ့သိပြရစေရှင
်ဒီလိုမျိုးကျွန်တော်မီဒီယာပေါ်မှာဖိနှိပ်ချုပ်ချယ်မှုတွေလှုပ်လာတာကောင်းတဲ့လက္ခဏာမဟုတ်ဘူးကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုဖွံ့ဖြိုးတိုးတက်ရေးတော်သွားနေတဲ့အချိန်မှာဒါတွေကဖြစ်တင်မှုဘယ်လောက်ထိဖြစ်လာနိုင်လဲဆိုတော့ဒီလိုမျိုးသာဆက်ပြီးမီဒီယာတွေပေါ်မှာဆက်ပြီးဖိနှိပ်မှုတွေဖြစ်လာရဆိုရင်ပြည်တော်စုအစိုးရပေါ်မှာကျွန်တော်ကအယုံကြည်ကင်းမဲ့လာမယ်ပေါ့နော်အဲ့ကြတော့အယုံကြည်မရှိအစိုးရတဲ့ဟာမျိုးတွေတင်သွင်းလာတယ်ဖြစ်လာနိုင်တယ်အယုံကြည်မရှိကြောင်းဆန္ဒပြမှုတွေဒီဖြစ်လာနိုင်တယ်နောက်တစ်ခုကပြည်တော်စုအစိုးရဖွဲ့ထွက်လို့နှုတ်ထွက်ပေးပါဆိုတဲ့ဆန္ဒပြပွဲတွေဖြစ်လာနိုင်တယ်ခင်ဗျအထူးကြီးဒီမန်နိုင်ကိုကျွန်တော်တို့စတိုးရမန်နိုင်ဖြစ်တဲ့ဒီမီဒီယာကနေပြီးတော့ကျွန်တော်ကဒီပတ်မှုမှုဖော်ထုတ်မှုတွေနဲ့
အခုလိုဖြစ်ချပေးတဲ့အတွက်ဆရာဦးမင်းတင်ကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကျေးဇူးပါ